မြန်မာနိုင်ငံဟာ2014ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့အခါမြန်မာနိုင်ငံရေးအတွက်ဘလို့အခွင့်အလမ်းကောင်းတွေဖြစ်လာမလဲ။စိန်ခေါ်ချက်တွေကရောဘလို့ရှိမလဲဆိုတဲ့သုံးသပ်ဆွေးနွေးချက်တရက်ကိုဝါရှင်တန် DC ကအမေရိကန်တက္ကသိုလ်မှမနေ့ကဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုကမြန်မာရေးသူတေသီတွေအမေရိကန်နိုင်ငံဂျာယေဌာနကတာဝန်ရှိသူတွေတက်ရောက်ခဲ့ကြသလိုအများစုကတော့အမေရိကန်ကျောင်းသားတွေဖြစ်ပါတယ်။မြန်မာနိုင်ငံကဆိုရင်တော့မြန်မာသမရအကြံပေးအဖွဲ့ဝင်တချို့အပြင်မြန်မာအရက်ဖက်လူအဖွဲ့အစည်းကဆိုရင်မက်ဇင်မာအောင်ကဥဆောင်ဆွေးနွေးခဲ့တာပါ။မြန်မာနိုင်ငံလက်ရှိစိန်ခေါ်ချက်တွေကိုဖြည့်ရှင်းဖို့ဆိုရင်အချုပ်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်တယ်လို့မက်ဇင်မာအောင်ကဆွေးနွေးခဲ့ပါတယ်။ဒီကြောင့်မက်ဇင်မာအောင်ကို VOA မှာရောက်ခိုက်ဒီမှာမေးမြန်းကြည့်တဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်ရှင်။
အာဆီယံဥက္ကဋ္ဌတာဝန်ယူရတာနဲ့တပြိုင်တည်းတည်းပြည်တွင်းမှာလည်းနိုင်ငံရေးအပြောင်းအလဲတွေဟာရှေ့ဆက်ပြီးတော့သွားဖို့လို့လုံနေတော့ပဲပေါ့နော်။ကျွန်မချင်းကပ်ပြီးတော့ပြောတဲ့ရှူထောင်းကတော့ဟုတ်တယ်။အရှိတောက်လျှောက်ပန်နယ်တွေမှာပြောသွားကြတာတွေဟာစိန်ခေါ်မှုတွေများတယ်။အထူးသဖြင့်ဟိုတိုင်းပြည်ရဲ့ capacity ပေါ့နော်။အသင်ကူးပြောင်းရေးကိုပို့ပြီးတော့ရှေ့ရအောင်လုပ်တဲ့အခါမှာဆိုတော့ capacity ပဲဟိုပြောသွားကြတာတွေများတယ်။ဒါလည်းဟုတ်ပါတယ်မှန်ပါတယ်။ဆိုတော့issue တွေပြဿနာတွေဖြေရှင်းရမယ့်ပြဿနာတွေကအရန်များလွန်းနေဆိုတော့ဘယ်ဟာကိုစကင်တင်နေဆိုတော့ကျွန်မအဖြေမရှိတယ်လို့မျိုးဖြစ်နေတယ်ဆိုတော့ကျွန်မကောက်ချက်ဆွဲတယ်အဓိကအစနိုင်ဆုံးနဲ့ဖြစ်နိုင်ဆုံးဟိုနိုင်ငံရေးအကြက်တဲကိုဖြေရှင်းဖို့လိုအပ်နေတာကအခြေခံဥပဒေပဲအားလုံးကိုစနိုင်မယ့် key ကလေဆိုတော့ကျွန်မ2008အခြေခံဥပဒေကို reform လုပ်ဖို့လို့ပေါ့နော် change လုပ်ဖို့လို့အဲ့ဒီရှုထောင့်ကနေပြီးတော့ကျွန်မကဟိုဆွေးနွေးခဲ့ပါတယ်အဲ့
တော့ဒီလိုဆွေးနွေးတဲ့အပေါ်မှာရောဟိုတုံ့ပြန်မှုဘယ်လိုများရခဲ့လဲ
တုံ့ပြန်မှုကအဓိကတော့လေတက္ကသိုလ်တခုလည်းဖြစ်တဲ့အတွက်ကြောင့်မို့လို့ကျောင်းသားတွေနဲ့ policy maker တွေကဒီလက်တွေ့ဖြတ်တန်းခဲ့တဲ့သူတွေနောက်ပြီးလေ့လာထားတဲ့သူတွေစီကနေပြီးတော့တစင်ဒီ panel ကနေတစင်သူတို့ကလေ့လာခြင်းတဲ့သဘောပေါ့နော်ဒီ American တက္ကသိုလ်ကကျောင်းသားတွေများတယ်နောက်ပြီးတော့ဒီ American မှာရှိတဲ့ရက်ဖက်လူဖွဲ့စည်းတွေကများတယ်ဆိုတော့သူတို့မရှင်းတာတွေပေါ့ကျွန်တော်တို့တင်ဆက်ခဲ့တဲ့အပေါ်မှာထက်ကိုနောက်ထပ်သိကျင်နေတဲ့သီးခြားသူတို့ကြားနေတဲ့သတင်းတွေမှာဖြစ်နေတဲ့ဟာပေါ့နော်ဥပမာဆိုလို့ရှိရင်2015ရွေးကောက်ပွဲဟာ free and fair ဖြစ်ပါမလားပေါ့ဒါမျိုးတွေပေါ့တကယ်လို့မဖြစ်ဘူးဆိုလို့ရှိရင်ဒါတချို့ကတော့ဒီ American State Department ပုံကူတွေမေးတာတွေလည်းရှိတယ် American ကဘယ်လိုပြန်ပြီးတော့ဘယ် policy တွေထက်ချမှတ်မလဲပေါ့နော်ဆိုတော့ဒါမျိုးတွေလည်းတွေ့ရတယ်မေးခွန်းတွေတက်တာတော့เนาะအထူးသဖြင့်2015ရွေးကောက်ပွဲနဲ့ပတ်သက်လို့မေးကြပါတယ
်ဥက္ကကောလိုင်းတို့တက်တယ်ဆိုတော့ panel မှာရောသူတို့အနေနဲ့ဘာတွေဆွေးနွေးတယ်လို့ message မအောင်သိရပါလဲ
အထူးသဖြင့်တော့ဆရာဥက္ကကိုလိုင်းကဗာပြောသွားလဲဆိုတော့သူတို့ဒီအပြောင်းလဲကို commitment ရှိရှိနဲ့လုပ်နေတာကိုဟိုပို့ပြီးတော့ပြောသွားတယ်ပေါ့နော် commitment ရှိတယ်ဆိုတာတော့ယုံမှာဒါပေမဲ့သူတို့မှာနိုင်ငံတော်အဆင့်မှာလဲ capacity မရှိဘူး kain တွေးရတဲ့ issue တွေကအများကြီးပဲပေါ့လေစီးပွားရေးရတဲ့ infrastructure တွေဘယ်လိုလုပ်ရတယ်ပေါ့နော်ဆိုတော့တိုင်းပြည်ကဟိုဘယ်လိုပြောမလဲအတိတ်ကအများကြီးဟိုပိတ်ဆို့ထားခဲ့တဲ့အနေအထားကြောင့်မို့လို့ပေါ့နော်ဟိုအကူအညီလိုတဲ့အကြောင်းရှိမယ်နောက်ပြီးတော့တေချာတာကသူတို့ဟာဒီအပြောင်းလဲကို commitment ရှိရှိနဲ့လုပ်နေတယ်ဆိုတာမျိုးပြောသွားပါတယ်အထူးသဖြင့်ဒါကိုချင်းဒီလက်ရှိအစိုးရရဲ့ဒီပေါ့နော်လုပ်နေတဲ့အလုပ်တွေပေါ့မှာလေချင်းကပ်ပြီးပြောသွားတာ
သူတို့ကတော့ဒီအပြောင်းလဲတွေကိုထောက်ခံဖို့အကူအညီတွေပံ့ပိုးဖို့သူတို့ကပြောခဲ့တယ်ပေါ့နော်မက်ဆင်မာအောင်ကြတော့ဟိုသူတို့နဲ့နည်းနည်းလေးများဟိုကွယ်လွယ်မလားလို
့ဟုတ်ပါတယ်ဟုတ်ပါတယ်ချင်းကပ်ပုံချင်းတော့ကျမတို့မတူကြဘူးလေဟိုတစ်ချက်ကဘာလဲဆိုတော့ကျမကအစိုးရမဟုတ်တဲ့အဖွဲ့အစည်းကတက်ရတာဆိုလို့ကျမတယောက်တည်းရှိတယ်ကျမအဲ့ panel ထဲမှာကြီးလိုက်တဲ့အခါကြတော့လေဆိုတော့ကျမအရက်ဖက်လူဖွဲ့စည်းအနေနဲ့ရောဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတယောက်အနေနဲ့ကောပေါ့နော်ဆိုတော့အမြင်တွေကတော့မတူကြဘူးပေါ့ကျမတို့နိုင်ငံရေးရမြင်တာကတော့စိုးရိမ်တာအပြောင်းလဲတွေကမြန်လွန်းအကြီးတယ်ဒါပေမဲ့ကျမတို့ကအပြောင်းလဲရဘယ်မှာပဲတွေးရလဲဆိုတော့ကျမထောက်ပြတဲ့အချက်ကလေ higher level မှာပဲ engagement လုပ်နေတယ်နေပြည်တော်နဲ့တကယ် elite level မှာပဲလုပ်နေပြီးတော့အပြောင်းလဲရဲ့အရသာကိုတာမန်ပြည်သူတွေဟာမခံစားရသေးဘူးတာမန်ပြည်သူတွေဘာလို့လဲဆိုတော့စီးပွားရေးအခွင့်အလမ်းနေပညာရေးအခွင့်အလမ်းနဲ့ဒီလူတွေရဲ့အခြေခံလိုအပ်ချက်တွေပြည့်စုံမှုကဒီအပြောင်းလဲဟာဟိုထိထိရောက်ရောက်မဖြစ်သေးဘူး3နှစ်ကျော်ကြာလာတဲ့အခါမျိုးမှာပေါ့နော်ဆိုတော့ဒါအပြင်ကိုနိုင်ငံရေးရလည်းဟုတ်တယ်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလုပ်တယ်လို့ပြောတဲ့အခါမှာအခြေခံဥပဒေကိုနိုင်ကိုကဒီမိုကရက်တစ်မဆန်တဲ့ဟိုအရေးအသားတွေအသုံးအနှုန်းတွေအပြင်ကိုဒီစာပိုက်တွေပါနေတဲ့ဟာကိုကျွန်မထောက်ပြပြီးတော့ဆွေးနွေးတယ်။ကောင်းမြင်တာဟာဟိုလက်တွေ့နဲ့နည်းနည်းဝေးသွားတာမျိုးဖြစ်နိုင်တယ်။ဒါကြောင့်မို့လို့အရှိတရားကိုမြင်မှုလို့ပဲကျွန်မချင်းကပ်ပြီးတော့ပြောပါတယ်။လက်ရှိပြည်သူတွေရဲ့ဘဝရဲ့နိုင်ငံရေးရအကြီးအကျယ်ဆုံးစိန်ခေါ်မှုဟာ constitution ပဲအခြေခံဥပဒေပဲ။ဒါကိုကျွန်မချင်းကပ်ပြီးတော့ပြောပါတယ်။
ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းဘုတ်အဖွဲ့ဝင်ဖြစ်တဲ့မက်ဆင်မာအောင်ကို VOA မြန်မာဌာနမှဖိတ်ခေါ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။